ဟုတ်လားရှင်မခင်ဗျာဒီတစ်ပတ်ဆွေးနွေးပွဲစကားဝိုင်းမှာဒီ1990ပြည့်နှစ်ရွေးကောက်ပွဲမှာတော့ကဝိုင်းမော်မျိုးနယ်အတွက်လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ဒူဝါဇော်အောင်အဲ့ဒါအပြင်ထိုင်းနိုင်ငံမှာအခြေစိုက်တဲ့ကချင်သတင်းဌာနကအယ်ဒီတာဥနော်ဒင်လပိုင်းနဲ့မြန်မာသတင်းသမက်က BMA ဥက္ကဋ္ဌဦးမောင်မြင့်တို့ကိုဖိတ်ကြားထားပါတယ်ပြီးခဲ့တဲ့လာဇန်9ရက်နေ့ကစတင်ပြီးတော့ကချင်ပြည်နယ်အရှေ့ဘက်ပိုင်းမှာဒီ KIA တပ်ဖွဲ့ဝင်တွေနဲ့မြန်မာစိုးရစစ်တပ်တွေတိုက်ပွဲတွေဇက်တိုက်လို့လိုပဲ9ရက်8ရက်ဖြစ်ပွားခဲ့ပါတယ်အဲဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်လည်းပဲဒေသခံတိုင်းရင်းသားတွေတော်တော်များများဟာအရှေ့ဘက်ချမ်းတရုတ်နယ်ဇက်ဘက် KIA တပ်မ34နယ်မြေတွေကိုပြေးဝင်သွားကြသူတွေရှိတယ်လို့ပဲဒီဘက်မြစ်ကြီးနားဘက်ဝိုင်းမော်ဘက်ကိုပြေးကြတဲ့သူတွေလည်းပဲရှိပါတယ်အခုဆိုရင်ဒုက္ခတွေ1000နီးပါးလောက်ရှိနေပြီလို့ကြားရပါတယ်ဒီတော့ဒီအခြေအနေတွေကိုဒီမြန်မာနိုင်ငံတွင်ကသတင်းရယူထားတဲ့ဥနော်တင်ကိုကျွန်တော်ပထမဦးဆုံးစတင်ပြီးတော့မေးချင်ပါတယ်နောက်ဆုံးအခြေအနေပဲလို့ရှိတယ်ဆိုတာပြောပြပါလားခင်ဗျာ
အခုဆိုလို့ရှိရင်ဖက်ဝဲကြီးဖြစ်လာတာကတော့ကျွန်တော်ဒီ10ရက်ဆက်တိုက်ကြီးလာပါလိဒီလိုစိတ်အခြေအနေလက်ကိုပဲဥပြည်လာနေလို့ကျွန်တော်ပြောလို့ရနေပါပြီဘာကြောင့်လဲဆိုလို့ရှိရင်ဖက်ဝဲကြီးကနင်းရောညရောရှင်ဒီနေတို့နဲ့ရှင်ဒီမြောက်ပိုင်းဒီမှာကျွန်တော်တက်ကိုကြီးဖြစ်လာတဲ့အတွက်ကြောင့်နော်ကျွန်တော်ဒီ video specific ကိုအချင်းခုံနဲ့ပဲကူတည်လာနေတယ်ဆိုတဲ့ဟာကျွန်တော်သိရတယ်
။ကိုတော်လေးကျွန်တော်တို့အခုဒီစနေနေ့ညအထိအောင်တို့တို့ဘယ်လိုနေပါလဲခင်ဗျတိုက်ပွဲကနည်းနည်းငြိမ်သွားပြီလို့ကျွန်တော်တို့သတင်းတွေကြားတာဟုတ်ပါလားအဲ့ဒါရော
။အဲ့ဒါအဲ့ဒါတော့ကျွန်တော်မဟုတ်ပါဘူးခဏမင်းကျွန်တော်ကစစ်စရာဒီရက်ခဏနေရောစစ်စရာကြည့်ရရရှိနေတယ်နည်းနည်းကြည့်တော့တက်ကိုကြီးကတော့ကျွန်တော်ချင်းချင်းတော့နဲ့ဒီကိန်းဒီကအန်တီနေနေစပ်ဒီမှာလည်းကျွန်တော်တက်ကိုကြီးကစပ်ဒီမှာတို့ဖြစ်ပေါ်နေတယ်ဖြစ်ပေါ်နေတယ်ဆိုတော့ကျွန်တော်သိရတယ
်ဒါပေမဲ့
ဒီနေ့တက်ကွဲမှာကတော့စင်ပြတ်တက်ဖြစ်တာကတော့အဲစင်ပြင်းအလင်းပိုင်းသူ့ကိုနေရတဲ့ကျွန်တော်ဒီမုံမောက်မြို့နယ်မှာဖြစ်တာကိုကျွန်တော်သိရပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုတိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေပြီးတော့နှစ်ဖက်စလုံးမှာလည်းပဲအခြေခံကြဆုံမှုတွေရှိတယ်။အဲဒါအပြင်လည်းပဲခုနကပြောခဲ့သလိုပဲဒေသခံတိုင်းရင်းသားတွေအခုဒုက္ခသည်တွေအဖြစ်နဲ့ထောင်းနဲ့တောင်းနဲ့ကြီးပြီးတော့ထွက်ပြေးနေကြရတယ်ဆိုတော့တော်တော်ကိုပဲဒါကမလိုလားအပ်တဲ့အခြေအနေပါ။ဒီလိုပြဿနာစတင်ပြီးတော့ဖြစ်ပွားလာရတာကိုအခုစနေနေ့မှာထုတ်ပေးတဲ့ဒီမြန်မာနိုင်ငံကသတင်းစာတွေတိုင်းမှာကချင်တပ်တွေကနေစတင်ပြစ်လို့သူတို့ကနေပြန်ပြီးတော့ခုခံရတယ်ဒီလိုဖြစ်တယ်လို့သူတို့ကကချင်တပ် KIA တပ်ဖွဲ့အပေါ်မှာအပြစ်ပုံပြီးတော့ချထားပါတယ်။ဒါပေမဲ့လို့လည်းပဲ KIA ဘက်ကကြားရတာကတော့လည်းပဲဒီလိုမဟုတ်ဘဲနဲ့မြန်မာစစ်တပ်တွေကနေပြီးတော့ဖိအားပေးလာတယ်၊တပ်အင်အားတွေဖြည့်တင်းလာတယ်။အဲဒီကနေပြီးတော့အခုလိုအခြေအနေမျိုးရောက်ခဲ့ရတယ်လို့လည်းပြောပါတယ်။ပြီးတော့ဒီလိုနှစ်ဖက်တင်းမှပြီးတော့တိုက်ပွဲတွေဖြစ်လာခဲ့တဲ့ကိစ္စပေါ်မှာဒူဝါဆိုအောင်အနေနဲ့ဘယ်လိုများရှုမြင်သုံးသပ်မိလဲဆိုတာကျွန်တော်တို့ကြားပြစီခင်ဗျာ
။အဲအမှန်တရားပြောလို့ဆိုတော့ KIA ကဘယ်သူမှမတိုက်ဘူး၊ကိုယ့်နဲ့ကိုယ်အဲဆင်းနေတာပဲ။ကိုတိုင်းကျဲတယ်လာခေါတပြားမမစားဘူးကျဲဆရာကဘယ်လိုအမိနေမလားဘူးအဲ့ဒါကိုပမာသက်တကမင်းကဒီုံနဲ့ဘုံစံတိုင်းရင်ဆိုင်ဟာကိုသူအပတ်မှာသက်တကထိုးပြတော့မှမျိုးမျိုးလုံးရန်စလာတယ်အဲ့ဒါကြောင့်မလဲမဆောင်တန်းလို့ကိုကိုကိုအသက်စာွယ်လို့လွန်ပြကနဲ့သက်သက်အခုလိုပြပြဖြစ်လာတာပ
ါဟုတ်ကဲ့ခင်ဗျ
တရားပမာသက်တံတော်ကြီးဒီကမှာပါတဲ့အကျဲကစားသိတာဆိုလဲရမို့ဘူ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့အဲ့ဒီနယ်မြေဘက်မှာဒီတာပိန်ဒီအားဆက်စစ်စီမံကိန်းလုပ်နေတဲ့တို့ကြောင့်တရုတ်အင်ဂျင်နီယာတွေတရုတ်လုပ်သမားတွေလည်းရှိနေတော့အဲ့တရုတ်ဒီအမျိုးသားတွေ200ကျော်လောက်ကိုလည်းပဲလာသူတို့ဘေးကင်းရာကိုရွှေ့ပြောင်းပေးထားလို့ကြားတယ်အဲ့တော့ဒီကိစ္စပေါ်မှာဒီတရုတ်နဲ့နှစ်ဖက်နှစ်နိုင်ငံပူးပေါင်းပြီးတော့လုပ်ငန်းတွေတိုးချဲ့လုပ်ကင်လာတဲ့တို့ကြောင့်ဒီနယ်မြေတွေကိုမြန်မာတပ်မတော်နေပြီးတော့လိုချင်လို့စတင်ပြီးတော့ဖိအားပေးတယ်ဆိုတော့ကျွန်တော်တို့ကြားရတယ်ဥမော်မျိုးခင်ဗျဒီကိစ္စပေါ်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဒီအမှန်တော့ကျွန်တော်တို့ဒီတရုတ်ပြည်အနေနဲ့ကအစဉ်အဆက်အားဖြင့်ကျွန်တော်တို့ဒီကချင်ပြည်နယ်ဘက်မှာရှိတဲ့တိုင်းရင်းသားတွေဘက်ကနေပြီးတော့အရင်တော့ကကာကွယ်ပေးလိရှိပါတယ်အနည်းဆုံးအားဖြင့်တော့ဒီသူတို့ရဲ့လူမှုဆက်ဆံရေးနယ်ပယ်တွေအားလုံးမှာတရုတ်ပြည်ရဲ့ဒီအချိန်ဟာလည်းကောင်းခဲ့တယ်လို့နော်တချို့ဆိုလို့ရှိရင်လည်းဟာလာဒုက္ခရောက်နေတဲ့ကချင်မျိုးသားတွေကိုတရုတ်ပြည်ဘက်ကနေဟာကူညီရဲ့ဒီထောက်ထားမျိုးလည်းကျွန်တော်တို့အရင်တော့ရှိခဲ့ပါတယ်ဒီလားတူပဲဒီ KIA နဲ့ပတ်သက်လို့ရှိရင်လည်းပဲဟုတ်ရင်တော့ကဆိုလို့ရှိရင်ဒီတရုတ်အစိုးရအနေနဲ့ကတိုက်ရိုက်ကြီးကူညီတာမဟုတ်တည်တယ်အောင်တော်ရဲကောင်းကြီးအဖြစ်ကူညီတာမျိုးလည်းရှိပါတယ်။ဒါပေမဲ့လို့အဲ့ဒါတွေဟာအခုနောက်ပိုင်းဒီမြန်မာအစိုးရနဲ့တရုတ်အစိုးရကြားထဲမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေစီးရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးများလာတဲ့အမျှအခုချိန်မှာဒီနယ်စပ်ဒေသမှာရှိတဲ့ဒီ KIA ရောနောက်ပြီးတော့ KNU ရောဒီသူတို့အပေါ်ထိုင်းနိုင်ငံနဲ့ဒီတရုတ်နိုင်ငံရဲ့ဟာဖိအားပေးမှုတွေကပိုပြီးတော့များလာပါတယ်။ ောက်ပြီးတော့တရုတ်နိုင်ငံအနေနဲ့ကကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲစီးပွားရေးအဖြစ်တဟုန်လို့ကိုဖွံ့ဖြိုးလာတဲ့အနေအထားမှာရှိပါတယ်စီးပွားရေးတဟုန်လို့ဖွံ့ဖြိုးလာတဲ့အတွက်ကြောင့်သူတို့အနေနဲ့ကဒီလောင်စာဆွမ်းရင်လိုအပ်ချက်လည်းအများကြီးများလာပါတယ်ဆိုတော့စောစောကပြောတဲ့ဒီတာပိန်ရေအားချက်စစ်စီမံရေးကထုတ်တဲ့ဒီလျှက်စစ်ဓာအားကိုလည်းသူတို့လိုချင်တယ်လို့ဟိုကြောက်ဖြူမှာထွက်နေတဲ့တဘာဝတန်းငွေတွေကိုလည်းပဲမြန်မာပြည်ကိုဖြတ်ပြီးတော့ဒီယူနန်ပြည်နယ်အထိသေးဖို့ပိုင်လိုင်းဖောက်တဲ့အစီအစဉ်မျိုးတွေလည်းရှိပါတယ်ဆိုတော့တရုတ်ပြည်အနေနဲ့ကသူ့နိုင်ငံရဲ့အရေးကိုပဲအဲ့ဒါသူ့အမျိုးသားအကျိုးစီးပွားကိုပဲအဲ့ဒါကြည့်ရတဲ့အနေအထားမှာရှိပါတယ်ရင်းနှောင်းကမဟာမိတ်တွေပေါ်အဲ့ဒါဒီကြောခိုင်းတဲ့အနေအထားမျိုးဖြစ်လာတဲ့အနေအထားမျိုးကိုလည်းကျွန်တော်တို့မြင်နေရပါတယ်ပြောမယ်ဆိုရင်တော့မြန်မာစစ်အစိုးရနဲ့ဒီတရုတ်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုတွေပုံများလာစေဒီနယ်စပ်မှာရှိတဲ့ဒီတိုင်းရင်းသားတွေအနေနဲ့ပုံပြီးဒုက္ခတွေ့လာတယ်လို့ပဲအဲ့ကျွန်တော်တို့တော့မြင်မိပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျအဲ့တော့အခုဖြစ်နေတဲ့အခြေအနေမှာဒီမြစ်ကြီးနားမှာရှိနေတဲ့ကချင်ခေါင်းဆောင်တွေကို KNCA အဖွဲ့ခေါင်းဆောင်တွေ၄ယောက်ကိုအဲ့ဒီမှာဟလာဒီကချင်ပြည်နယ်စံခိုင်ဖွံ့ဖြိုးရေးပါတီကဥက္ကဋ္ဌဒီစံခိုင်ဖွံ့ဖြိုးရေးပါတီအထွေထွေတွင်းမှုကနေပြီးတော့ဒီ KIA နဲ့တွားပြီးတော့ညှိနှိုင်းဆွေးနွေးပေးပါဆိုပြီးတော့လိုင်စာကိုထွက်လိုက်တယ်လို့လည်းကျွန်တော်တို့သတင်းကြားပါတယ်အဲ့တော့အဲ့ဒီသွားပြီးတော့ကချင်ဒီဘက်ကကချင်ကောင်းဆောင်နေနဲ့ဟိုဘက်က KIO ကောင်းဆောင်နေနဲ့ညှိနှိုင်းမယ်ဆိုလို့ရှိရင်ပြည်လေသွားနိုင်စရာအကြောင်းရှိမရှိဆိုတာလည်းပဲကျွန်တော်တို့ဆွေးနွေးချင်ပါသေးတယ်ကိုနော်တင်းရောခင်ဗျအဲ့ဒီကိစ္စတွေဘယ်လိုများသိထားပါသလဲ
ဟုတ်ကဲ့အဲ့ဒီကိစ္စကတော့ကျွန်တော်အနေနဲ့ပြောလို့ရှိရင်တော့အချင်းချင်းကောင်းသွားပြီဆိုတဲ့အချက်ကိုမြင်ပါတယ်ဒါကြောင့်လည်းဆိုလို့ရှိရင် KIO ကအချင်းချင်းအခါခါနိုင်ငံရေးတွေဆွေးနွေးကြဖို့ဆိုတဲ့ကလန်ခဲ့ပါလေဒီအစိုးရဖြစ်ကိုလည်းကျွန်တော်အတော်လေးစောင့်ခဲ့ပါလေအခုတော့လည်းစစ်ပေါ်ရဖြစ်ပြန်လေးပါပဲကျေကပြောတယ်မိမိရဲ့သက်သံဒီအနာမအထားချထားတဲ့မြန်မာစစ်တပ်တွေကိုစစ်ပင်းတွေလားတင်ထားတဲ့ဒီကွန်စင်တောင်ကိုလည်းသူနောက်ဆုတ်ပေးပါသူကသူပြောတယ်မလို့လို့ရှိရင်တော့ကျွန်တော်တိုက်ပွဲတွေကဖြစ်လာမယ်သူကပြောပါတယ်ဒါလည်းဒါကလည်းလက်ခံတော့စပြီးမှအဲ့လိုမျိုးတိုက်ပွဲဖြစ်လာခြင်းလေဒါတော့အခုလိုမျိုးဒီနိုင်ငံရေးရရှင်းနေနိုင်တဲ့အပိုင်းဒီကိုတော့ KIO ကတော့လက်ခံပါတယ်နိုင်ငံရေးနဲ့ပဲဖြေရှင်းရမယ်ဆိုတဲ့အပိုင်းကိုလည်း KIO ကလုံးဝလက်ခံထားတော့ဒါပေမဲ့အခုချိန်မှာတကယ်ဖြစ်လာတဲ့နောက်ပိုင်းကျတော့ KIO ကအပေါင်းစုအနေနဲ့ပဲနိုင်ငံရေးကိုရှင်းနေကြမယ်။ဒါကြောင့်လည်းဆိုရင် KIO ဖတ်ရှင်းနေတယ်နိုင်ငံရေးရှင်းနေလို့လည်းဒီမှာအခုတုန်းကနိုင်ငံရေးကတ္တကိုပေးနေမှာမဟုတ်ဘူးဆိုတဲ့သာတကတွေအများကြီးရှိတော့နိုင်ငံရေးရှင်းနေမှုဒီကိုစိတ်ခံနေအားလုံးအပေါင်းစုဒီအားလုံးပါပြီးမှကြားနေနိုင်ငံမှာကြားနေသူတွေရဲ့အရှိမပဲနိုင်ငံရေးသိနေတဲ့အဖြေရှာမှုတွေကိုအပြစ်လုပ်သွားမယ်ဆိုတဲ့အပိုင်းဒီဟိုကောင်းဆောင်တွေကလည်းဒီမှာဒီအတွေ့ရသိလို့တဲ့ကိုယ်စားလှယ်တွေကအဲ့လိုမျိုးလဲသူတို့ကြံပြောက်ခဲ့တယ်ဆိုတဲ့အပိုင်းကိုကျွန်တော်ကြားရပါတယ
်ဟုတ်ကဲ့ခင်ဗျာဒူဝါဆော့အောင်ကိုဆက်ပြီးတော့မေးပြစုံအခုလိုဒီဘက်ကကျန်းခိုင်ဖွံ့ဖြိုးပါတီဘက်ကကချင်ကောင်းဆောင်တွေနဲ့ KIO ကောင်းဆောင်တွေနဲ့ဒီလိုသွားပြီးတော့ညှိနှိုင်းဆွေးနွေးကြမယ်ဆိုရင်ကချင်ကောင်းဆောင်တယောက်အဖြစ်နဲ့ဘယ်လိုများဖြစ်လာတိုင်းအောင်မလဲဆိုတာကိုမြင်မိတယ်ခင်ဗျကိုနော်တင်းပြောသွားတာတော့အချိန်နှောင်းနေပြီလို့ပြောပါတယ်ဥစောအောင်ကဘယ်လိုမြင်ပါလဲ
နောင်တဲ့သဘောတော့ဖြစ်လာပါတယ်ဘာပြောလဲအားလုံးကစစ်ကောင်းပြင်စံကောင်းထားဖို့လိုတယ်စစ်ကောင်းပြင်စံကောင်းမထားတော့လောကပုံသူ့ရောက်ပုံကျလို့အားလုံးပြည့်စုံပါပဲတကယ်ကကိုနဲ့ကိုတိုက်ပြီးကိုလူမျိုးကပေါ်ရနေတဲ့ဥစ္စာကိုစစ်တပ်ကအများကြီးတောင်းပန်ရတဲ့ရေးရဆုံးတဲ့အချင်းကျဲအချင်းချင်းပြန်တိုင်းတဲ့အချင်းချင်းအချင်းချင်းကတိုက်လာတယ်ခိုက်လာတယ်မလုပ်ပါနဲ့ဒါမြန်မာကချင်ပြည်နယ်မှာကမြန်မာနိုင်ငံတည်းရအနန္တဗျာမူမိလောက်ပဲလိမ့်မယ်လို့တုံးပါရင်ဒါနဲ့မရဘဲနဲ့အနိုင်ကျင့်လာတာအခုဖြစ်လာတယ်အဲ့ဒါတော့ဒီနေ့အချိန်နှောင်းတဲ့သဘောတော့ရှိလာတယ်ဒါမဲ့ပြောလို့လို့အလုပ်ကတော့စက်တေပြဖို့လိုပါတယ်ကျွန်တော်တို့ရတအစိုးရဦးတည်ပြည်အစိုးရတက်လာတဲ့ရက်တီအပြည်လာပြီအခုကျွန်တော်တို့ကြားရတာကဦးတည်ပြည်ကသာကိုရူးကြီးချက်ကိုဆက်မတိုက်ပါနဲ့လို့ပြောတာတော့ကြားတယ်အဲ့ဒါလည်းပဲကျေအယုတို့ဘာတို့လူဟိုတို့တို့ကတက်တက်ပြပါဘယ်မှာလဲဆိုင်ရခါသာဘယ်မှာလဲရှင်းတယ်ဘာမှမပြပါနဲ့ကိုယ်စလဲစက်ဖို့ကိုယ်စလဲတို့ဘာတို့ခြင်းကိုယ်စလဲလာရဲဆိုတာပတ်စံနေဆိုလို့ရှင်းတယ်မလွယ်ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့
တက်တက်ပြဖို့လို့လေ
ဟုတ်ကဲ့ဟုတ်ကဲ့တက်တက်ပြဖို့လို့ပါတယ်ဟုတ်ကဲ့အဲ့တော့ကဒီအခုဖြစ်နေတဲ့ခြေနေက KIA ဘက်ကဆိုလို့ရှင်းလည်းပဲဘာပဲပြောပေါ့လေနော်ဒီဒေသခံတွေအကုန်လုံးဒီအိုးပြေအိမ်ပြေနဲ့ထွက်ပြေးကြရတယ်နောက်ပြီးတော့အခုပြေးလာတဲ့ဒုက္ခတွေကိုစောင့်ရှောက်ကြရတယ်ပါတယ်ဆိုတော့သူတို့မှလည်းပဲတော်တော်လေးကိုတော့နင်းနေနေတော့ရှိမှာပဲဒီတော့အခုလို့ဖြစ်လာတဲ့ကိစ္စမှာဟိုဒီကချင်းကိုအခုတိုက်လာတယ်နော်ဟိုမကြသေးခင်ဟိုပြီးခဲ့တဲ့တပတ်ကတုန်းကပဲတခါဟိုဘက်မှာဖျားသုံးစု ညို့ဘက်မှာပေါ့ဟိုဘက်တနင်္သာရီဘက်မှာလည်းပဲဒီမြန်မာအစိုးရတပ်တွေနဲ့ဟိုကရင်ဥပေါင်းတပ်ဖွဲ့တွေတိုက်ပွဲတကဖြစ်ခဲ့သေးတယ်။နောက်ပြီးခဲ့တဲ့တလကလည်းတကရှမ်းပြည်ဘက်မှာ SSA တပ်တွေနဲ့တကတိုက်ပွဲတွေဖြစ်တယ်။ဒါတော့မြန်မာစစ်တပ်ကတိုင်းရင်းသားအင်အားစုတွေပေါ်မှာဒီထိုးစစ်တွေပို့ပြီးတော့များအရှင်ဟုံမြင့်ပြီးတော့လှုပ်လာမှာဆိုပြီးစိုးရိမ်နေလူတွေလည်းရှိတာပေါ့ခင်ဗျ။ဒီတော့ဒီတိုင်းရင်းသားတွေပေါ်မှာဒီမြန်မာတပ်မတော်ကနေပြီးတော့ချမှတ်နေတဲ့ဒီမူဝါဒစီမံချက်တွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြပါတယ်ဥမောင်းအမြင့်ပြောနိုင်မလားခင်ဗျ။
ဟုတ်ကဲ့ဒီတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ကိစ္စကတော့ကျွန်တော်တို့ဒီစောစောပိုင်းနှစ်တွေပေါ့နော်စောစောပိုင်းဆိုတာကကျွန်တော်တို့ဒီစစ်တပ်ဆားပြီးတော့အာဏာယူလာတဲ့62ခုနှစ်နောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေငကိုရီးယားရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လည်းပြဿနာဖြစ်တယ်လို့နောက်ထပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းများလာပါတယ်။နွေရာသီစပိုင်းတိုင်းမှာသူတို့ပွင့်လဲရာသီခေါ်တဲ့အချိန်တိုင်းမှာတိုင်းရင်းသားတွေပေါ်ထိုးစစ်ဆင်တာဟုတ်ရင်တော့ဆိုရင်ဟလာဒါကဟိုတောက်လျှောက်နှစ်တိုင်းဖြစ်နေကြကိစ္စတခုဖြစ်လာခဲ့ပါတယ်။အဲဒါပေမဲ့လို့ဒီနောက်ပိုင်းမှာဒီဗိုလ်ချုပ်ခင်ကျော်အစပြုပြီးတော့ဟာဒီတိုင်းရင်းသားတွေနဲ့ပြန်ပြီးတော့နားလည်မှုယူတဲ့ကိစ္စမျိုးတွေသူတို့လှုပ်လာပါတယ်သူတို့ရဲ့အဓိကချက်ကပါလဲဆိုတော့ဒီတိုင်းရင်းသားတွေနဲ့နားလည်မှုယူမယ်ဟာဒီပြည်တွင်းငြိမ်းချမ်းမှုရှိလာပြီဆိုပြီးတော့သူတို့ကပြောမယ်ပြောလာပြီးတဲ့နောက်1990ခုနှစ်တုန်းက NLD အပါအဝင်ဒီတိုင်းရင်းသားဒီမိုကရေစီအဖွဲ့အစည်းတွေအနိုင်ရခဲ့တဲ့ဒီကိစ္စကိုသူတို့မျက်ကွယ်ပြုပြီးတော့ဟာသူတို့အမျိုးသားညီလာခံခေါ်နောက်ဆုံးကြရင်တော့အခုလိုမျိုးဒီစစ်တပ်ကဦးစီးရဲ့ဟိယသားအစိုးရပေါ်ဖို့အတွက်ကိုသူတို့ရည်ရွယ်ပြီးတော့လုပ်ခဲ့တာပါဆိုတော့အဲ့ဒီလိုမျိုးကိစ္စဟာတိုင်းတာတစ်ခုထိလဲသူတို့အောင်မြင်သွားပါပြီ။အောင်မြင်သွားပြီဆိုတာကဘုရုဆိုရင်မဲဟာလားဥသိမ့်ထိန်ဆိုရပေါ်လာပြီ။သူတို့ခေါ်တဲ့ချုပ်တော်ဆိုတာမျိုးလည်းတစ်ခုပေါ်လာပြီ။ဆိုတော့အဲ့ဒီအနေအထားမျိုးမှာသူတို့အနေနဲ့သူတို့ယူဆတာကဒီနိုင်ငံရေးဟာသူတို့ဘက်မှာအားတာနေပြီ။နောက်ပြီးတော့နိုင်ငံတကာကလည်းဥသိမ့်ထိန်ဆိုရကိုလက်ခံမဲ့အလားအလာရှိလာပြီဆိုတဲ့အနေအထားမျိုးကိုသူတို့သဘောပေါက်ပုံရပါတယ်။ဆိုတော့ဒါကတော့သူတို့တိုင်းရင်းသားဖွဲ့စည်းနေတဲ့အဖြစ်ခက်ရဆေးသူတို့လုပ်ခဲ့တာဟာဟာလားသူတို့ရဲ့ဒီရည်ရွယ်ချက်အောင်မြင်သွားပြီဖြစ်တဲ့အတွက်ကြောင့်ဒါကိုသူတို့လေးထားဖို့မလိုတော့ဘူးလို့လည်းဒီသဘောထားတာမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့အဲ့ဒါကြောင့်အဲ့ဒါသူတို့အနေနဲ့ကဘုသူ့ကောင်မကယူမဆိုင်တော့ဘူးနဲ့သူတို့လုံတဲ့အနေအထားရှိပါတယ်ဆိုတော့ဒီအနေအထားမှာတော့ဒီကျွန်တော်တို့ပြည်တွင်းကအဖွဲ့အစည်းတွေအနေနဲ့မတတ်နိုင်ဘူးဆိုရင်တော့မှဒီပြည်ပကအဖွဲ့အစည်းတွေအနေနဲ့လှုပ်ရှားကြဖို့လိုလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်တော့ဒီအာဆီယံနဲ့ကုလသမဂ္ဂလိုဒီနိုင်ငံတကာအဖွဲ့အစည်းကြီးတွေကနေဒီအရေးကိုဝင်ပြီးတော့ကူညီပေးဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကိစ္စကကျွန်တော်အခုမြင်နေတာဒီလိုပါဒီတရုတ်ပြည်အစိုးရနဲ့မြန်မာအစိုးရတို့ပူးပေါင်းပြီးတော့ဒီဘက်ရခိုင်ပြည်နယ်ကြောက်ပြည်ဘက်ကနေပြီးတော့ရေနံနဲ့ဘဘာဝတန်းွေပိုက်လိုင်းတွေကိုဒီမြန်မာပြည်အလဲပန်းတွေဖြတ်တန်းပြီးတော့ဒီရှမ်းပြည်ကနေပယ်ကြမယ်ဒီတော့ဒီတန်းွေတွေပိုက်လိုင်းတွေလုတ်ဖို့ကိစ္စအတားအပြင်ကချင်ပြည်နယ်ဘက်မှာရေအားလျှက်စစ်စီမံကိန်းတွေလုပ်ပြီးတော့လျှက်စစ်ဓာအားတွေကိုတရုတ်ပြည်ဘက်ကတကပို့ပေးရမယ်ကိစ္စအဲ့တော့ဒါတွေရှိနေတဲ့အတွက်ကြောင့်မလို့အဲ့ဒီဒီနယ်မြေတွေကိုမြန်မာအစိုးရအနေနဲ့ကသူတို့လက်ထံမှာသူတို့လုံလုံကြုံကြုံလိုချင်တဲ့ဆိုတာမျိုးပေါ့လေအဲဒါအပြင်ဒီဘက်တနင်္သာရီဘက်မှာလည်းပဲဒီတဝဲမှာရင်းနဲ့စိတ်ကန်းစောက်ပြီးတော့ထိုင်းနဲ့ကာတဲ့ရွှေလန်းဝင်လန်းဖောက်ပြီးအဲ့ဒီမှာလုံမဲ့ကိုင်းမယ်ဆိုတော့အဲ့ဒီမှာရှိနေတဲ့ကရင်တပ်ဖွဲ့တွေမွန်တပ်ဖွဲ့တွေကိုလည်းသူတို့ရှင်းပြချင်တဲ့သဘောမျိုးရှိနေပါတယ်အဲ့တော့ဒီတိုင်းရင်းသားတွေပေါ်မှာအခုဒီထားရှိနေတဲ့သဘောထားတွေနဲ့ပတ်သက်ပြီးကိုနော်တင်းဟောခင်ဗျကျွန်တော်မေးပြသေးဘူးအပြစ်ခရက်ဆဲကြီးတဲ့အာလာတုံးကကချင်းKIA တပ်ဖွဲ့တွေ KIO ဖွဲ့စည်းတို့နဲ့ဘယ်လိုများအပြည့်အယူတွေလုပ်ပြီးတော့ဘယ်လိုများအကျိုးသက်ရောက်မှုတွေအကျိုးရှိခဲ့တာတွေများရှားမိပါသလဲ
ဟုတ်ကဲ့ကျွန်တော်ကချင်ပြည်နယ်မှာကတော့ဒီအဖြစ်ဆက်ဆက်ရလုပ်တဲ့နောက်ပိုင်းမှာကတော့တူတက်မှုတွေကိုနော်ကလင်ချာချာရှိလာတဲ့အပိုင်းတွေတွေ့ရတယ်ဒါပေမဲ့အဲ့ဒီတူတက်မှုတွေသူချင်းရဲ့လုပ်ဒီချင်းချင်းရဲ့လုပ်ငန်းတွေကတော့အဓိကအကျိုးရလုပ်တာမဟုတ်ပဲねကျွန်တော်ဒီ KIO ကလည်းဒီမှာလုပ်တာတွေ့ရတယ်အဲဘာသာလဲဆိုလို့ရှိရင်ဒီကျွန်တော်မင်းချင်းနာပုံမှန်အဓိကကာလမှပုံလေဒီကျွန်တော် KO ကနေဖောက်လုပ်တာဖြစ်လေအဲပြီးတော့ရှိနေဒီကချင်ပြည်နယ်မြို့တော်ပြည်နယ်မင်းချင်းနာကိုလေကျွန်တော်မင်းချင်းကြီးဒီကိုလေဆန့်ဖြူပေးတာကလေကျွန်တော် KO ကနေဒီမှာပေးကျွန်တော်လုပ်တာဖြစ်လေပြီးတော့ဒီလိုမျိုးလုပ်ငန်းတွေကလေအဓိကကတော့ဒီ KO ကအာနိုင်ငံရေးပြဿနာကိုနိုင်ငံရေးမိလာအဖြစ်တစ်ဆင့်တစ်ဆင့်ကျွန်တော်အဖေရှာဖြစ်ရှင်းဖို့အတွက်ဒီလိုမျိုးရုံရုံကြည်ကြည်နဲ့လည်းဒီလိုမျိုးအဲနိုင်ငံတော်ရဲ့စီမံကိန်းအတိုင်းအဲဒီဖြစ်ပျက်ရေးလုပ်ငန်းတွေကိုတို့အဲအစိုးရနဲ့ပူးပေါင်းပြီးမှကျွန်တော်လုပ်ဆောင်နေတာကိုလည်းကြည့်ရတယ်အခုတပ်ပြင်းရေးကတာဆိုလို့ရှိရင်လည်း KO နေနေဖြစ်မှာဖြစ်တယ်ဒါကိုလည်းကျွန်တော်အစိုးရနဲ့ပူးပေါင်းပြီးမှတို့မျိုးအဲ့ဒီစီမံကိန်းအောက်မှာတို့လုပ်တာဖြစ်တယ်ဆိုတော့အဲအဲ့လိုမျိုးရေချက် KO ကဖြူတင်တဲ့ရေချက်နဲ့နိုင်ငံရေးကိုဖြစ်ပြီးချင်းအဖြစ်ရတော့ဥပ္ပဒေဒီမှတ်ရှိတော်လည်းပဲကျွန်တော်နောက်ပိုင်းကျလို့ရှိရင်ဒီအစိုးရကဒီဘက်ကိုလုံတာလေသူ့အလုပ်ကြဒီအထောက်အထည်အခြေခံဥပဒေတွေလည်းသူကရေးဆွဲတာလည်းနောက်ပိုင်းမှာနိုင်ငံရေးစဉ်းစားမှုတွေကိုလုံးဝကျွန်တော်ဒီစစ်ချုပ်ဒါကျွန်တော်ငင်းခန်းရေးကာလမှာ မလုပ်နိုင်ဘူး။ဒါသူတို့ပြောတာအစိုးရဘက်ကပြောတာကတော့အစိုးရသလိုရှိရင်နိုင်ငံရေးဆင်းရဲလို့မရဘူး။အဲ့ဒါကြောင့်မို့ဒီအစိုးရဖြစ်ပေါ်လာတဲ့အချိန်မှာအစိုးရဖြစ်ပေါ်လာအောင်လေကျွန်တော်ဝိုင်းဝန်းသံတူပြီးမှပေါ်လာတဲ့အချိန်နောက်ပိုင်းမှာနိုင်ငံရေးဆင်းရဲအောင်ဒီလေသူတို့ဒီအဖြစ်ဆက်ဆက်ရလုပ်တဲ့အချိန်မှာအဲ့လိုမျိုးစကားတွေကိုသူတို့ပြောကြတာဖြစ်တယ်။ဒါပေမဲ့ဒီလိုမျိုးအစိုးရဖြစ်မှာနိုင်ငံရေးဆင်းရဲမှုတွေကလုံးဝပေါ်မလာတဲ့အခုလိုမျိုးဒီကျွန်တော်ကျေဖို့ကြည့်ရည်ကိုသူတို့ကဖြစ်ဖို့အတွက်သူတို့ကအဲ့လိုမျိုးနော်တိုက်ခတ်တာချင်းဖြစ်တယ်ဆိုတဲ့အပိုင်းကိုသိရတယ်။ဒါပေမဲ့အဲ့လိုမျိုးတိုက်တဲ့နေရာမှာလည်းပဲသူတို့ရဲ့မဟာစုကမင်းစုဟာအဖြစ်နဲ့သူတို့ကစီမံကိန်းတွေကိုသူတို့အဲကောင်းတယ်တက်ပြီမှာအဲ့ဒီတော့ပြရလေဒါကြောင့်လေဆိုရှင်ဒီဘက်ကဖိုင်းနေတက်ပြီမှာဆိုလို့ရှင်နေဖိုင်းနေတက်ပြီကိုအခြေစိုက်ရဲ့ကျွန်တော်ဒီမုံပင်အဲဒီလိုမျိုးလက်လက်ကတက်ဖို့ရှိတဲ့နေရာမှာသူတို့ကတဘာဝတက်ဖို့ကြီးခွေးပြီမှာဒီလိုမျိုးဒီဘက်အပိုင်းမှာရှိတဲ့ပင်တာလက်လက်ကတက်ဖို့ကြီးကိုလည်းသူတို့အဲဖိုက်တာဖြစ်တယ်အတော်လေးသူတို့ကအောင်မြင်လေဆိုမှခံယူထားတဲ့အပိုင်းတွေရှိတာလည်းကျွန်တော်အနေနဲ့သုံးသပ်ပါတယ်ရှင်ပြည်နယ်မှာလည်းသူတို့ကအခုသူတို့ရှင်ပြည်ဒီရုပ်ရဲ့ဒီမှန်ကိန်းရတဲ့ပုံတွေကျွန်တော်ဒီရေကာတာစီမံကိန်းကလေးစီကြုံကြုံရှိတယ်။ဒါဒီအားလုံးကိုကျွန်တော်ပြည်ပြည်ကိုသူတို့ကအများစုဒစ်စင်ကြီးအများစုကိုသူတို့ကပြည်ပြည်ကိုသူတို့ပူပူဖြစ်တယ်။ဒါဒီလိုမျိုးစီမံကိန်းအားဖြင့်ပဲကျွန်တော်ဒီကချင်လူမျိုးတွေရဲ့တကယ်ပဲနိုင်ငံရေးအတွက်တော်လာနေတဲ့ဟာကိုသူတို့ကပြည်သူရှုပြီးမှအဲ့ကြီးပွားရေးလုပ်ငန်းတွေစီမံကိန်းတွေလည်းအဖြစ်ပဲစိုက်ဖို့သူတို့ရဲ့မဟာပြဘာကိုပဲကောင်းပြီပေါ်နေလားဖြစ်တယ်ဆိုတဲ့ဟာကိုတော့နည်းနည်းသုံးသပ်ပါလေ
ဟုတ်ကဲ့ဥဆုံးအောင်ခင်ဗျပြောပါဦးအဲ့တော့ဒီကချင်ပြည်နယ်ဘက်မှာဒီ KIO KIA နည်းမျိုးတွေကိုမြန်မာအစိုးရကမရကြအောင်သူတို့ယူသွားမယ်လို့ထင်ပါသလားအဲ့လိုလှုပ်လာလို့ရှိရင်ဒီ KIO KIA ဘက်ကရောဘယ်လိုသူတို့အနေနဲ့သဘောထားမလဲသူတို့အနေနဲ့လက်လွတ်ဆုံးရှုံးသွားတဲ့နည်းမျိုးအတွက်ကိုအလွယ်တကူနဲ့ပြေးမယ်တော့မထင်ပါဘူးခင်ဗျဘယ်လိုများရှိမလဲ
အာမထင်ပါဘူးအဲကျွန်တော်တို့ကကချင်ပြည်နယ်ကမကောက်ဘူးမြန်မာနိုင်ငံမှာဒီလက်နက်ကင်အဖွဲ့အစည်းတွေအားလုံးရှိပါတယ်အဲဒီလေလူတွေကိုလည်းအရင်အရင်လုံးလုံးမရဘူးအချင်းကြဲတွေကလက်ခတ်တွေပြားမှမစားဘူးဘယ်သူကခေါ်လို့လာတာမဟုတ်ဘူးအဲ့ဒါချက်ချင်းကမကြည့်ရလို့တာကဘယ်လိုပဲတက်ဘယ်လိုပဲလုံးလုံးအတေခံမှာပဲဆိုပြီးတော့မှဝင်လာကြတဲ့လူတွေပဲအခုရေကတကိစ္စလည်းပဲရစ်ချုံမှလည်းနေရာတကာပဲအဲ့ဒါကကြဲတာကြဲကြဲတာမကောက်ဘူးကျေမှုတို့ကြီးရလုံးကမလို့လားဘို့ဒီစေအစိုးရကမတရားလုပ်တာသူတို့ကြည့်လို့သူဖားတာပဲအဲ့ဒါလွယ်လွယ်လေးတော့ဒီလိုပဲလုပ်လို့မတရားလုပ်ကြတော့မကောင်းဘူးလေအခုတို့အခုတို့ရောလုံးကစစ်စစ်ကမတရားလုပ်ပြတော့မှတိုက်ရိုက်ခိုက်တယ်အဲ့လိုပြတော့အဲ့လိုတိုက်လာတဲ့ခါမှာကျေရရကစစ်တပ်ကအရာရှိကဘူကြီးတို့ဘူတို့အချင်းချေရောက်လို့ဖားထားတယ်အဲ့ဒါကိုကျေအချင်းတိုင်းချင်းလေးလေးပူရန်ပြောတယ်ဒါနဲ့ကျေရကအားလုံးဒီအချင်းသားတွေကဘာမှပြင်းပြရန်ခအပ်လို့လိုက်တယ်အဲဗမာသက်တက်ကမမုံမျိုးနဲ့ကဆက်တွေရုံကချမ်းရင်းဆိုတဲ့လူကိုစမတန်နေတဲ့လက်ချက်ချင်းကြေမအောင်လို့နိုင်ရည်ကျူးပေးအောင်လို့ပြောအလောင်းပဲပေးတယ်အဲအလောင်းပေးရတဲ့ကိုအဲကျွန်တော်တို့ဆီအစိုးရကနိုင်ငံကစီကံလုံးလုံးမလိုက်ဘူးအဲ့ဒါကိုတချင်းချင်းနဲ့သားမဟာတာမောင်ဗမာပြည်မှာရှိတဲ့လက်နက်ကဲအဖွဲ့အစည်းတီတူအားလုံးလည်းပဲမငြင်းမြို့ချဘူးကဘာလဲအခုအဲဒီကျွန်တော်တို့အဲဆက်ပြရကိုရှုံးချနေပြီ။အဲဒီလိုလုပါလားဆိုတော့ဖြစ်လာပြီ။ဒါကြောင့်မို့ပရမပဲရှိခဲ့ဗမာအစိုးရဆက်ပြရနေနဲ့တိုင်းပြည်နဲ့လူပြည်ပေါ်မှာဒီတော်ဆုံးစိတ်ဓာတ်မရှိဘဲနဲ့မတရားလုပ်တော့ဘယ်လိုမှအဲတိမ့်တိုင်နိုင်မယ်လို့မရှိဘူးမရှင်းဘူ
း။ဟုတ
်ကဲ့။ကဲဒီလည်းပဲကျင်းတဲ့မတရားတော့အဲ့တဲ့တွင်းနဲ့လေးနဲ့ဆွဲဆင်းချက်တပဲရှိတယ်ဆိုတာသိတယ်လေ။အဲ့ဒါကိုလည်းမင်းတို့မရှင်းဘူး။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။ကျွန်တော်အချင်းနဲ့နည်းလာပါပြီခင်ဗျာ။အဲ့တော့ဥမောင်မြင့်ဆက်ပြီးတော့ပြောပါအောင်ခင်ဗျာအခုကျွန်တော်တို့ဆွေးနွေးခဲ့တဲ့ပုံမှာဘယ်လိုများထပ်ဖြည့်ပြီးတော့ပြောစရာများရှိပါသေးလဲ
ရေပေါ်အားဖြင့်ပြောမှဆိုလို့ရှိရင်တော့ဒီလက်ရှိအရာသားအစိုးရကိုကျွန်တော်တို့ဘယ်လိုမြင်လာမလဲဆိုတော့လူလူအနေနဲ့ကဘာမှမထူဘူးသူတို့ဟာတကယ်ပြောမှဆိုရင်ဒီအရာသားရေချုံထားတဲ့စစ်အစိုးရပဲဆိုတဲ့ပုံမျိုးဟာလာဒီဟိုတုန်းကလည်းပြောတယ်အခုဆိုရင်တော့ပုံပြီးထင်ရှားလာတဲ့အနေအထားမှာရှိပါတယ်ဆိုတော့တကယ်လို့သာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အဲ့ဒီလိုပဲမြင်မယ်ဆိုလို့ရှိရင်တော့အလားအလာတော်တော်မကောင်းဘူးဘာကြောင့်လဲဆိုတော့အခုလောလောဆယ်မှာကပဲဒီမြန်မာဒီစစ်တပ်ရဲ့ဒီကျူးလွန်ထားတဲ့အရာစုမှုတွေကိုနိုင်ငံတကာစစ်ခုံရုံးမှာတင်ပြီးတော့ဟာလာစစ်ဆေးဖို့ဆိုတော့ဟာလာဒီတောင်းဆိုမှုမျိုးလည်းရှိတယ်လို့ကုလသမဂ္ဂကိုနိုင်ကဟာလာကုလသမဂ္ဂရဲမှဒီကိစ္စတွေကိုစုံစမ်းစစ်ဆေးဖို့ဆိုတဲ့သဘောမျိုးတွေလည်းရှိတာပါပဲဆိုတော့ဘာပဲပြောဒါမျိုးတွေကိုထပ်ဖြစ်လာတယ်ဆိုတဲ့အသေးပဲဟာမြန်မာစစ်အစိုးရအနေနဲ့မြန်မာအစိုးရအနေနဲ့ဒီမြန်မာစစ်တပ်ရဲ့ဟာလာဒီရာဇဝတ်မှုစစ်ရာဇဝတ်မှုကျူးလွန်မှုတွေကိုလည်းဟာလာပို့ပြီးတော့အားပေးနေသလားလို့တော့ ထင်ရတဲ့ဒီပုံမျိုးလည်းဖြစ်လာတဲ့အတွက်ကြောင့်ဒါဟာသူတို့အတွက်မကောင်းကျိုးသက်ရောက်နိုင်တယ်လို့ပဲကျွန်တော်တို့မြင်မိပါတယ်ခင်ဗ
ျ။ဟုတ်ကဲ့ကျွန်တော်ညီကောင်းချုပ်မှတ်ချက်လေးပေါ့လေ။အဲ့တော့ဒီပြဿနာတစ်ခုလုံးမှာအခုနှစ်ဖက်စလုံးကကချင် KIA ဘက်ကလည်းပဲဒါမြန်မာတပ်မတော်ဘက်ကနေပြီးတော့စတင်လာဖိအားပေးလာတဲ့အကြောင်းဖြစ်ရတယ်ဆိုတော့မြန်မာစစ်တပ်ကလည်းပဲဒါဟာ KIA ဘက်ကနေပြီးတော့စတင်ပြစ်လို့ပါဆိုပြီးတော့ KIA ကိုပြန်ပြီးတော့အပြစ်ဖို့တယ်။အဲ့တော့ဒီနှစ်ဖက်တင်းမာနေတဲ့ကိစ္စကြီးဟာရှိ့ကိုပြေလည်သွားစရာအကြောင်းရှိပါမလားဆိုတာကျွန်တော်မေးချင်ပါသေးတယ်ခင်ဗျာ။ကိုနော်တင်ညီကောင်းချုပ်အနေနဲ့မှတ်ချက်ပြောပါအောင
်။ဟုတ်ကဲ့အခုဖြစ်တဲ့ပြဿနာကတော့ကျွန်တော်ဒီဒီကကတော့ကျွန်တော်ဒီအစိုးရလက်ရှိအနာကိုပိုက်ထားတဲ့အစိုးရပုံမှာကတော့အတိအကျမှုပြပါဖြစ်တယ်။ဒါတော့ဒီအစိုးရအနေနဲ့ကကျွန်တော်တကယ်ပဲတိုင်းသားပြည်နဲ့ဖြစ်တဲ့နိုင်ငံရေးမမျှတမှုပြဿနာဒီနိုင်ငံရေးအနာကိုကျွန်တော်ဝေငှမှုပြဿနာဖြစ်နေတာကိုသူတို့လက်မခံဘဲနဲ့သူတို့ရဲ့ဒီမှန်ကိန်းတို့တခြားကောင်းစဉ်တွေမြင်းမြင်းသပ်ပြီးမှအဲ့လိုမျိုးသူစစ်စင်မှုတွေတိုက်ခိုက်မှုတွေတိုက်ခိုက်မှုတွေဒါကိုသူတို့စစ်ပြီးမှလုပ်နေလို့ရှိရင်ဒီမှာဒီကပူရီမပြဿနာတွေများလာပြီးမှကျွန်တော်တိုင်းဒါနဲ့တိုင်းဒါစီလုံးမြင်းမှုတွေပူရီမပြပြလာပြီးမှတိုက်ကြည့်လို့အင်ဒါမလောင်းအနာကမှာဒီမျိုးစီကျွန်တော်တကယ်ဒီလိုစုကိုထူထောင်တဲ့အချိန်မှာတိုင်းဒါစီလုံးမြင်းကြီးကိုပြဆောက်နိုင်ဖို့တည်းအမြဲနော်ဒီအမြဲရှိလာနိုင်လေဆိုတဲ့အပိုင်းကိုကျွန်တော်အနေနဲ့သုံးသပ်ပါတယ်အဲ့တော့ကျွန်မတကယ်ပဲဒီအစုရကတော့ဒိန္ဒာစီလုံးညီမုံကိုတကယ်ပဲပေါ်ဆောင်လုပ်ဆောင်ခြင်းလို့ရှိရင်ဒီကျွန်တော်ဒိန္ဒာလက်နက်ကဲဖွဲ့စည်းပြီးအားလုံးကျွန်တော်ဒီနိုင်ငံရေးအခက်အခဲအားလုံးပါပြီးမှနိုင်ငံရေးရပြည်ချုပ်ဖြစ်ချာဖြစ်ခြင်းမှုကိုစပြီးမှလုပ်ကြမှာဖြစ်တယ်ဘာလို့ရှိရင်လဲအခုတော့မှကျင်းပြနေဖြစ်တဲ့ကျွန်တော်စစ်ဆောင်နေကြဒီအင်ဂျင်ရဲ့စီစဉ်ကဟိုလုံးဝပြတ်တော်ပြီးမှအခုဆိုလို့ရှိရင်ကျွန်တော်ဗီဒီယိုစစ်ဘက်ကိုဥတီလာသွားပြီအဲ့တော့ကျွန်တော်ဓာတ်ပြည့်ရဲ့အနာဂတ်ကတော့ကျွန်တော်ဒီအစိုးရဘုံမှာလည်းအဓိကမူလတာဖြစ်တယ်အဲ့တော့ကျွန်တော်ဒီတိုင်းဒါလည်းနဲ့ကိုက်ဖွဲ့စည်းဒီအားလုံးပေါ့ကျွန်တော်ကချင်းဖွဲ့စည်းနဲ့ပဲနိုင်ငံရေးညှိနှိုင်းဖို့ဆောင်ရွက်မှုတွေကိုကျွန်တော်လုပ်လို့မရဘူးအဲ့တော့ကျွန်တော်တခြားတိုင်းဒါလည်းနဲ့ကိုက်ဖွဲ့စည်းဒီအားလုံးဒီနိုင်ငံရေးဖွဲ့စည်းဒီအားလုံးကျွန်တော်ဒီဒီမိုကရေစီဖွဲ့စည်းတဲ့အားလုံးနဲ့လက်သင်းဆိုင်နိုင်ငံရေးပြဿနာဖြစ်မှန်ကိုလက်ခံပြီးမှသတိရှိရှိနဲ့ဘယ်ဝန်ဖြစ်ရှင်းတော့လို့ရှိရင်တော့တကယ်ပဲတိုက်ပြည်ကဖြစ်မှန်တဲ့ပြည်တော်စုစနစ်ပေါ်ပေါက်လာပြီးမှတိုက်ပြည်ကတကယ်ပဲတူးတက်တဲ့ပြည်တော်စုဖြစ်လာမှာဖြစ်တယ်ဆိုတဲ့အားကိုကျွန်တော်အနေနဲ့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျသွားပြီးတော့အခုဒီဘက်ကမြစ်ကြီးနားဘက်ကကချင်ကောင်းဆောင်တွေကသွားပြီးလိုက်စားမှာဆွေးနွေးတဲ့အခါမှာပြဿနာပြေလည်သွားလိမ့်မယ်လို့ဒုဝါဆောင်အနေနဲ့ယူဆပါသလားခင်ဗ
ျကျွန်တော်မချင်ဘူးလေလေနဲ့မသိကျွန်တော်တို့အားလုံးကစစ်ကောင်စီနာကောင်ထားဖို့လိုပါလေစစ်ကောင်စီနာကောင်မထားတော့ဒီဘယ်တော့ညနေတိုင်းသားပဲဖြစ်ဖြစ်ဈေးခွက်လည်းတော့ငယ်တယ်လာတယ်လေအဲ့တော့မတရားရှင်းလုပ်လာတော့ဘယ်သူမှမခံနိုင်ဘူးအဲ့ဒါကြောင့်စစ်ကောင်စီနာကောင်လိုရှိဖို့လိုပါလေစီအစီရလည်းအခုလည်းဒီဦးသိန်းစီအစီရလည်းအများကြီးထားဖို့လိုပါလေဦးသိန်းစီအစီရအယတအစီရဆိုတာဒီကေမှာအထဲမှာတော့နောက်ပါတာတုန်းကဘိုးချိုအနည်းဆုံးပကယ်တရားအစင်ကလူကြီးဝင်ကြီးတွေပြည်နေတယ်အဲ့တော့မွေးရအရေးခွန်လေလာပဲတပတ်နံပါတ်လာအရေးခွန်နူရဲတရားတော်ဆိုရဲရည်သွားပြီးမွေးအောင်မွေးပဲမရှိမဖြစ်ဘူးငါမဖြစ်ဘူးဒါကြောင့်တေဦးတင်းကြီးကသူကအများကြီးကြည်ထားဖို့လေတကယ်စစ်ကောင်းစစ်သားကဘုချိုအောင်ဆန်းစီဆောင်တဲ့မြန်မာနိုင်ငံပြည်အောင်စုမြန်မာနိုင်ငံကပအလေးပါနေလို့လာလို့ထုံးပြောင်းကြခြင်းရင်အားလုံးတိုင်းရင်းသားအပေါ်မှာမိဒီတိုင်းရင်းသားအပေါ်မှာဆိုစစ်ကောင်းစစ်သားကောင်းသားပါမှာတကယ်တွေးကျင်တတ်ရှိချင်ကြီးချာလို့ပဲသဘောထားပဲ
ဆောင်ရွက်တော့ဘူးလူတယ်လို့ပဲကျွန်တော်တို့ညီကုန်းချောင်းအနေနဲ့ကျွန်တော်မိသားရဲ့ခိုင်ချင်ပါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့အချိန်ကပြည့်နေပြီမလို့ဒီနေ့ဆွေးနွေးပွဲကိုတော့ဒီမှာပဲရနာမှာဖြစ်ပါတယ်ဒီကချင်ပြည်နယ်အတွင်းကတင်းမာမှုတွေနဲ့တိုက်ပွဲအခြေအနေတွေဟာဆက်လက်ပြီးတော့ဘယ်လိုဖြစ်လာအောင်မလဲဆိုတာတော့အားလုံးရင်တမမနဲ့ပဲစောင့်မျှော်နားဆွင့်နေကြမှာဖြစ်ပါတယ်အခုဒီသကဝိုင်းမှာပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့1990ပြည့်နှစ်ရွေးကောက်ပွဲမှာတော့ဝိုင်းမော်မျိုးနယ်အတွက်လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ဒူဝါဇော်အောင် PMA သတင်းသမဂ္ဂဥက္ကဋ္ဌဦးမောင်မောင်မြင့်နဲ့တိုင်းနိုင်ငံအခြေစိုက်အချင်းသတင်းဌာနအယ်ဒီတာဦးနော်ဒင်လပိုင်တို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစီခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေ